တရုတ်နိုင်ငံရဲ့ရေတပ်အင်အားကိုခင်မီတိုးတက်အောင်ဆောင်ရွက်တာဟာအိန္ဒိယနိုင်ငံအတွက်တော့စိုးရိမ်စရာကောင်းတဲ့အချက်ဖြစ်ပြီးတော့တောင်တရုတ်ပင်လယ်ထဲကအိန္ဒိယနိုင်ငံရဲ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်ဆုံးဖြတ်ထားတယ်လို့အိန္ဒိယရေတပ်အကြီးအကဲ DK ဂျိုရှိကပြောဆိုလိုက်ပါတယ်အိန္ဒိယနိုင်ငံပိုင်ရေနံနဲ့သဘာဝဓာတ်ငွေကော်ပိုရေးရှင်းကဗီယက်နမ်ကမ်းရိုးတန်းတလျှောက်သဘာဝဓာတ်ငွေလုပ်ငန်းအကျိုးစီးပွားဆောင်ရွက်မှုတွေရှိနေတာလည်းဖြစ်ပါလေ။တချိန်တည်းမှာတောင်တရုတ်ပင်လယ်ပြင်ကိုသူ့ပိုင်တယ်လို့တရုတ်နိုင်ငံကပြောဆိုထားတာလည်းဖြစ်ပါလေ။ဖိလစ်ပင်း၊ဘရူနိုင်း၊မလေးရှား၊ထိုင်ဝမ်၊ဗီယက်နမ်တို့ကလည်းတတ်တူပေါ်ကျွေတဲ့ Spreadley ကျွန်းစုတွေအပါအဝင်တောင်တရုတ်ပင်လယ်ရဲ့အစိတ်ပိုင်းတချို့ကိုသူတို့နဲ့စိုက်နေလို့ပြောဆိုထားကြတာဖြစ်ပါလေ။တနင်္လာနေ့ကသတင်းတောက်တီနဲ့ပြောဆိုရမှာအိန္ဒိယရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်းဟာတောင်တရုတ်ပင်လယ်တွေကအဲ့ဒီဒေသမှာစွန့်ရင်ရှာဖွေရေးလောက်ွက်၃ခုနဲ့လုပ်နေတာဖြစ်ပြီးတော့ရေချောင်းပိုင်နဲ့ထဲမှာအိန္ဒိယရဲ့အကျိုးစီးပွားကိုကာကွယ်ဖို့လိုအပ်တာနဲ့တပြိုင်နက်အိန္ဒိယရေတပ်ကဒီတာဝန်ကိုထမ်းဆောင်ဖို့အသင့်ရှိတယ်လို့အိန္ဒိယရေတပ်ဦးစီးချုပ် DK ဂျိုရှိကပြောဆိုလိုက်ပါတယ်။အိန္ဒိယရေတပ်ကဘယ်လိုအခြေအနေမျိုးအတွက်မဆိုတင့်တော်တယ်လို့တုံ့ပြန်ဖို့ပြင်ဆင်ထားတယ်လို့လည်းပြောဆိုပါတယ်။တရုတ်ရေတပ်မတော်ခင်မီတိုးတက်အောင်ဆောင်ရွက်တာကိုအထင်ကြီးစရာဖြစ်ုံမကအိန္ဒိယအတွက်စိုးရိမ်စရာဖြစ်တာကြောင့်အိန္ဒိယရေတပ်ကလည်းမဟာဗျူဟာနဲ့ရွေးချယ်စရာနည်းလမ်းတွေကိုအကဲဖြတ်နေတယ်လို့လည်းပြောဆိုလိုက်ပါတယ်